ဇီကာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်နှံ့နေတဲ့ဒီအိမ်နီးချင်းထိုင်းနိုင်ငံမှာအခုနောက်ဆုံးရောဂါကူးစက်ခံရသူတွေထဲမြန်မာနိုင်ငံကကိုဝန်ဆောင်အမျိုးသမီးတဦးပါပါနေတာတွေ့ရတဲ့အတွက်ခီးသွွာလာမှုကိုဆင်ခြင်ဖို့ချင်းမိုင်မြို့မှာရှိတဲ့မြန်မာကောင်စစ်ဝန်ရုံးကတတိပေးလိုက်ပါတယ်ယောဂကုသခံရတဲ့မြန်မာနိုင်ငံသားတွေအနေနဲ့ကောင်စစ်ဝန်ယုံကိုဆက်သွဲအကူအညီတောင်းခံနိုင်တဲ့အကြောင်းလဲကြေညာချက်ထဲမှာထုတ်ပြန်ထားပါတယ်။အပြည့်အစုံကိုတော့ဆက်သွဲစုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောတင်ပြထားပါတယ်ရှင်
။ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ဒီလာဇန်ပိုင်းထုတ်ပြန်ချက်အရနိုင်ငံပေါင်း82နိုင်ငံမှာဇီကာဗိုင်းရပ်စ်ရောဂါဖြစ်ပွားနေပြီးစင်ကာပူနဲ့ထိုင်းပါဝင်အရှေ့တောင်အာရှနိုင်ငံတချို့မှာပါကုသပြန်ပွားနေပြီဖြစ်ပါတယ်။အထူးသဖြင့်ထိုင်းနိုင်ငံမှာဒီရက်ပိုင်းတွင်ဇီကာဗိုင်းရပ်စ်ကူးစက်သူလူ20လောက်ထပ်မံတွေ့ရှိရမှာချင်းမိုင်ဒေသကလည်းပါဝင်နေတာကြောင့်ချင်းမိုင်ကိုလာရောက်တာကိုခိတ္တဆိုင်ခံထားဖို့အတွက်ထုတ်ပြန်ထားကြောင်းမြန်မာကောင်စစ်ဝင်ချုပ်ဦးကောင်းဆန်လွင်ကပြောပါတယ
်။ထိုင်းနိုင်ငံမှာ20ပေါ့နော်20လောက်တွေ့ပြီးချင်းမိုင်က17ယောက်ပါ။အဲ့ထဲမှာကိုဝင်ဆောင်မျိုးသမီး2ဦးပါတယ်ပေါ့နော်။သူကထိုင်းသူကတော့မြန်မာဆိုပြီးတင်ပါလာ။အဲကျွန်တော်တို့ကတော့အဓိကတော့ဒီဇီကာဗိုင်းရပ်စ်ဒီမှာတွေ့ပြီးဒီမှာနိုင်ငံသားတွေကူးစက်ခံရတယ်လို့သိရှိပြီဆိုရင်လည်းကျွန်တော်တို့ယုံသက်တယ်ပေါ့နော်ယုံဖို့နော်ဒီကျွန်တော်တို့ကတန်မှုတယောက်ရဲ့ဟန်ဖုန်းနံပါတ်ပါတခါလဲထည့်ပြီးတော့ဖုန်းနံပါတ်ပါထည့်ပြီးတော့ပြင်ညာပေးထားပါတယ်နော်ကိုဝင်ဆောင်နေတဲ့အမျိုးသမီးတွေနောက်တစ်ခုကကိုဝင်ဆောင်ဖို့အတွက်ရည်ရထားတယ်ပေါ့နော်အမျိုးသမီးရဲ့အနေနဲ့လက်ရှိနေပါဒီချင်းမိုင်ကိုလက်ပတ်မှုကိုခိတ္တဆောင်ဆိုင်ကြဖို့ပေါ့နော်ပြင်ညာကြဖို့ဆိုတဲ့အခါမျိုးဒီပြင်ညာချက်ထုတ်ထားတာပေါ့
ဗိုင်းရပ်စ်ကူးစက်ခံထားရတဲ့မြန်မာကိုဝင်ဆောင်မိခင်ကိုကူညီနိုင်ဖို့အတွက်လည်းဆက်သွယ်ဆောင်ရွက်နေတယ်လို့ပြောပါတယ်။ထိုင်းနိုင်ငံက KI16 ခုမှာဒီနှစ်အတွင်းဇီကာဗိုင်းရပ်စ်ကူးစက်သူ68ယောက်လောက်တွေ့ရှိထားပြီးဒီရက်ပိုင်းအတွင်း KI4 ခုမှာလူ20ကူးစက်တာကိုထပ်မံတွေ့ရှိကြောင်းနဲ့ရောဂါအခြေအနေကိုထိန်းချုပ်ထားနိုင်ကြောင်းထိုင်းသတင်းတွေမှာဖော်ပြပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာနေထိုင်နေတဲ့မြန်မာနိုင်ငံသားတဦးကတော့လောလောဆယ်ထိုင်းအာဏာပိုင်တွေရဲ့ဆောင်ရွက်မှုနဲ့သူတို့နေထိုင်နေတဲ့အခြေအနေကိုအခုလိုပြောပါတယ
်သူတို့ကတော့ချင်းစည်းတွေပါလေလိုက်ချမ်းပေးရတော့ရှိတယ်ပေါ့နော်သူတို့ချင်းစည်းချမ်းတာကလည်းနည်းနည်းပါးပါးပဲအဲ့လောက်ပဲဆိုတော့အဲ့ဒါနဲ့ကိုယ့်အနေကိုတော့ချင်းနေမကိုက်အောင်မိကြတာလောက်တော့ရှိတယ်အဲ့လောက်ပဲပေါ့နော်သူတို့ကတော့တွေးလွန်တုတ်ကွေးကိုတော့ပို့ပြီးတော့ဟိုတတိပေးတယ်ဒီကနဲ့ပတ်သက်ပြီးတော့အရင်ကြီးလောက်တာတော့သူတို့မရှိဘူး
စင်ကာပူနိုင်ငံမှာဇီကာဗိုင်းရပ်စ်ကူးစက်ခံထားရသူ258ဦးရှိနေပြီဖြစ်ပါတယ်။မြန်မာနိုင်ငံပြည်သူ့ကျန်းမာရေးဦးစီးဌာနကတော့မြန်မာနိုင်ငံကိုဇီကာဗိုင်းရပ်စ်မကူးစက်နိုင်ရေးအတွက်သက်ဆိုင်ရာဝန်ကြီးဌာနတွေ၊လူမှုအဖွဲ့အစည်းတွေ၊မီဒီယာတွေနဲ့ပြည်သူတွေပူးပေါင်းပါဝင်ဖို့လိုအပ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဇီကာဗိုင်းရပ်စ်ကူးစက်ခံရတဲ့အဓိကလက္ခဏာတွေဟာဖျားတာ၊အရေပြားမှာအနီးစပ်ထွက်တာ၊မျက်စိနာတာ၊ခေါင်းကိုက်တာ၊ကြွက်သားနဲ့အဆစ်တွေနာကျင်တာဖြစ်တတ်ကြောင်းနဲ့ယောဂဖြစ်ပွားပြီးနောက်ဆက်တွဲအဖြစ်ကိုဝင်ဆောင်မိခင်တွေဟာအုံနောက်သေးငယ်တဲ့ကလေးငယ်တွေမွေးဖွားလာနိုင်ကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနေ့စဉ်ထုတ်အစိုးရပိုင်းသတင်းစာတွေကနေတဆင့်သတိပေးချက်ထုတ်ပြန်ထားပါတယ်။ဇီကာဗိုင်းရပ်စ်ယောဂဟာသွေးလွန်တုပ်ကွေးယောဂပိုးကိုတည်ဆောင်တဲ့ AIDS ချင်းကြားကိုက်တာကနေတဆင့်ကူးစက်ပြန့်နှံ့တာလည်းဖြစ်ပါတယ်။